Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ20ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်လေးကိုမြေခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24.25 32.52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စမဒီညတက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုမှာခုစနစ်ပြည်ရင်ပြောင်းလဲရေးဥပဒေတရက်ကိုမနေ့နောက်မိုင်းကပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ကွင်အထူးဆောင်စားစစ်ဆေးသူရန်အီလီကိုမြန်မာနိုင်ငံဝင်ခွင့်မပေးဖို့နဲ့ဥရောပဆော်ဖို့မြန်မာစိုးရကညှင်းဆန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာအသင်းတွေကိုတော့မတ်တင်ကြီးထိုက်နေတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမှာက Reuters သတင်းဌာနကသတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရပြီးတပတ်အကြာအချိန်နဲ့ပတ်သက်ပြီးတော့
နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်တို့ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရပြည်ရှင်းဆောင်ရွက်လိုပါတယ်ညှိနှိုင်းပြလိုပါတယ
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လှုံထုံးကခုလိုပြောသွားတာကိုမကြခင်မှာပြေစုံနားဆင်ကြမှာပါဒါပြင်ရှမ်းပြည်ကဒုက္ခသည်တွေအကြောင်းနဲ့ရှမ်းပြည်နယ်အတွင်းဘုံပေါက်ကွဲမှုကြောင့်ကျောင်းသားတယောက်သေဆုံးရတဲ့အကြောင်းတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လှုံဦးနဲ့မတ်တင်ကြီးထိုက်သူကကြီးညာပေးသွားမှာပါရှင်
အမေရိကန်ပြည်ထောင်စုမှာခုစနစ်ပြည်ပြောင်းလဲရေးဥပဒေတရက်ကိုအင်္ဂါနေ့နောက်ပိုင်းမှာပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။ဝင်ငွေကွန်ရှော့ချရေးနဲ့အလုတ်ကန်ရရှိအဲဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထက်လွှတ်တော်အမတ်50ယောက်ကထောက်ခံမဲပေးခဲ့ကြပြီး Democrat အမတ်48ယောက်ကတော့ကန့်ကွက်မဲပေးခဲ့ကြတာပါ။ခုစနစ်ပြင်ဆင်ရေးလွှတ်တော်ကတည်ပြုနိုင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရန့်မဲဆွဲစည်းရုံးစဉ်မှာပေးခဲ့တဲ့ကတိကိုကောင်တဲ့ပေါ်နိုင်ခဲ့တယ်လို့လွတ်တော်ရင်းက Republican တွေအတွက်အရေးကြီးတဲ့ဥပဒေတရားချမှတ်ရေးမှာအောင်မွေးတရားဖြစ်ခဲ့ပါတယ်။တက်လွတ်တော်ဗန်နာရီအသုံးစီရေးရကော်မတီဥက္ကဋ္ဌ Republican Party ကိုယ်စားလှယ် Mike Enzi ကတော့နှစ်ပေါင်း30အတွင်းအခွင့်အရေးချက်မှုစနစ်ပြုရင်ပြောင်းလဲရေးအကြီးအကျယ်လုပ်နိုင်ခဲ့တာဟာတမိုင်းဝင်ခိုက်တန့်တစ်ခုဖြစ်ကြောင်းပြောဆိုခဲ့တာပါ။တက်လွတ်တော်ဗန်နာရီကော်မတီကထိတ်တန့် Democrat အမတ် Ron Ryden ကတော့ American လူလက်တန်းစားတွေကို Republican Party ကတရားဝင်ကြောခိုင်းလိုက်တဲ့ဥပဒေတရားအဖြစ်မပြောင်းနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။အခုဥပဒေသင်းမှာတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကုန်ကိုအပြစ်ဒဏ်လျှော့ချသတ်မှတ်ထားပြီး American လောက်ကလာကစားဝန်ထမ်းတွေရဲ့ဝင်ငွေကုန်ကိုတော့ယာယီလျှော့ချပေးထားတာပါ။လူချိုင်များတဲ့ဝင်ငွေကုန်တတ်တာဝန်အစီအစဉ်တွေကိုလည်းကန့်သတ်ထားတဲ့ဥပဒေသေးအရ American ဆိုရရဲ့ကျွေးမီပမာဏစနစ်အတွင်းဒေါ်လာ1 trillion လောက်ထိတိုးလာနိုင်ပါတယ်။Republican တွေကလူများစုဖြစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာလည်းမနေ့တုန်းကပဲ Republican တွေကတခဲနဲ့မဲပေးခဲ့ကြပြီးဥပဒေရန်ကိုအတည်ပြုခဲ့တာပါထက်လွှတ်တော်မှာပြင်ဆင်ချက်တချို့ထက်သွင်းခဲ့တဲ့ဥပဒေကိုတော့ဒီကနေ့အောက်လွှတ်တော်မှာပြန်လည်မဲခွဲအတည်ပြုပြီးသမ္မတတံပေးဖို့ပြီးလက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေရဲ့ချင်းချောင်မှုတွေကိုစန့်ကျင်ပြီးညီညွတ်မှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာနောက်လာတဲ့နိုင်ငံပေါင်း16နိုင်ငံရဲ့ညီလာခံတစ်ခုကိုအမေရိကန်နဲ့ကနေဒါတို့ကမကထလို့ကျင်းပချမှာပါဆွေးနွေးပွဲကိုတော့လာမယ့်ဇန်နဝါရီလ16ရက်နေ့ဘန်ကူးဗားမြို့မှာကျင်းပမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Chrystia Freeland တို့ကမနေ့အင်္ဂါနေ့ကကြေညာတာဖြစ်ပါတယ်ကနေဒါနိုင်ငံမြို့တော်အော်တဝါမှာအမေရိကန်နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာလည်းဖြစ်ပါတယ်။နျူကလ িয়ার နဲ့ပယ်တင်းတပ်ဒုံးကျည်စမ်းသပ်မှုတွေကိုအချိန်မြင့်လှုပ်လာတဲ့မြောက်ကိုရီးယားအစိုးရကိုကဘာကဝိုင်းပြီးတော့ဖိအားပေးနိုင်ရေးရည်ရွယ်ပြီးအခုညီလာခံကိုကျင့်ပါတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတယ်လက်ဆန်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းထိရောက်နိုင်ခြေရှိတဲ့ပယ်တင်းတပ်တိုက်ချင်းပြစ်ဒုံးကျည်တစ်ကိုပြီးခဲ့တဲ့လနှောင်းပိုင်းမှာမြောက်ကိုရီးယားတို့ကစမ်းသပ်ပစ်လုခဲ့တာဖြစ်ပါတယ်။
ကျေးဇူးတင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆုံးဖြတ်ချက်တရက်ချမှတ်ရေးကုလသမဂ္ဂထွေထွေညီလာခံမှာကြာသပတေးနေ့အထူးအစည်းအဝေးတရက်ခေါ်ယူဖို့စီစဉ်ထားပါတယ်။အထူးအစည်းအဝေးကျင်းပဖို့အဆိုပြုခဲ့တဲ့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားရီယတ်မန်ဆူအာကတော့ဆုံးဖြတ်ချက်ကိုတခဲနဲ့ထောက်ခံလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။အလားတူဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှာတင်းလာနေတဲ့အချိန်ကအစ်ချင်းနိုင်ငံကတင်သွင်းခဲ့ရမှာတော့ဖော်ဝင်ဆလီနိုင်ငံကထောက်ခံမဲ့ပေးခဲ့ကြပေမဲ့အမေရိကန်ပြည်ထောင်စုကဗီတိုအာနာ၃ပယ်ချခဲ့ပါတယ်။ထူရင်းညီလာခံဆုံးဖြတ်ချက်မူကြမ်းမှာလည်းအလားတူအချက်လက်တွေပါဝင်ပေမဲ့လွန်ကျော်ရေးကောင်စီလိုတော့ဆုံးဖြတ်ချက်ဟာအရာရောက်နိုင်မှာတော့မဟုတ်ပါဘူး။ထူရင်းညီလာခံဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမှာမဟုတ်ပေမဲ့နိုင်ငံရေးအရာအကျိုးဆက်တွေတော့ရှိလာနိုင်ပါတယ်။ ထွေထွေညီလာခံမှာမဲမခေါ်ခင်မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မကြီးနီကီဟေးလီကတော့တခြားနိုင်ငံတွေမဲပေးတာကိုစောင့်ကြည့်သွားမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်လည်အစီရင်ခံမှာဖြစ်ကြောင်းသတိပေးပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးတယ်လီဖီမျိုးကအမေရိကန်တန်ရုံးကိုပါပြောင်းရွှေ့ချေဆိုင်မဲ့အစီအစဉ်ဟာပဂရိချင်းတွေကိုလက်ခံခဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားပါတယ်။ဝေဖန်သူတွေကတော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးဆက်ဆံညီနက်ရမှာဂျေရုဆလင်မြို့နယ်ပတ်သက်လို့လည်းထက်သွင်းဆွေးနွေးဆုံးဖြတ်ကြဖို့ကုလသမဂ္ဂနဲ့အမေရိကန်ရဲ့ကာလကြာရှည်ကင်ဆယ်ထားတဲ့မူဝါဒကိုသမ္မတထရန့်ရဲ့ကြေညာချက်ကဆန့်ကျင်ရန်ရောက်နေတယ်လို့သတိပေးပြောဆိုနေကြတာပါ။
အမေရိကန်ရဲ့စီးပွားရေးအပေါ်မှာအမေရိကန်၃ပုံ၂ပုံလောက်ကအကောင်းမြင်ကြပါတယ်။ဒါပေမဲ့ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုနဲ့တခြားကိစ္စရပ်တွေအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံအပေါ်မှာတော့သူတို့ကမထောက်ခံကြပါဘူး။ခီနီပက်တက္ကသိုလ်ရဲ့အခုနောက်ဆုံးထွက်ပေါ်လာတဲ့စစ်တမ်းမှာတော့မဲပေးသူတွေရဲ့63ရာခိုင်နှုန်းကအမေရိကန်စီးပွားရေးကတိတ်ကောင်းနေဒါမှမဟုတ်လဲကောင်းမွန်တယ်လို့ရှုမြင်ကြပါတယ်။34ရာခိုင်နှုန်းကတော့အမေရိကန်စီးပွားရေးကတိတ်မကောင်းလှဘူးလို့ပြောကြပါတယ်။စစ်တမ်းမှာပါဝင်သူတွေရဲ့၄ပုံ၃ပုံကသူတို့ရဲ့ငွေရေးချေးရေးပြေလည်တဲ့အခြေအနေကောင်းတယ်လို့ဖြေကြသလို၄ပုံ၃ပုံကတော့ငွေရေးချေးရေးမပြေလည်ဘူးလို့ဖြေဆိုကြပါတယ်။ဒါပေမဲ့စီးပွားရေးအပေါ်သမ္မတထရန့်ရဲ့ကင်တွယ်ဆောင်ရွက်မှုအပေါ်မထောက်ခံသူက51ရာခိုင်နှုန်းရှိပြီးထောက်ခံသူက44ရာခိုင်နှုန်းရှိပါတယ်။အမေရိကန်စီးပွားရေးနဲ့ပတ်သက်လို့တော့သမ္မတဟောင်းဘရက်ကိုဘားမားကိုသမ္မတထရန့်ထက်ပိုပြီးတော့ထောက်ခံထားကြပါတယ်။သမ္မတဟောင်းအိုဘားမားကိုထောက်ခံသူ45ရာခိုင်နှုန်းရှိပြီးသမ္မတထရန့်ကိုထောက်ခံသူကတော့43ရာခိုင်နှုန်းပဲရှိပါတယ်။လက်ရှိအလုံးလက်မဲ့နှုန်းကတော့ 4.1 ရာခိုင်နှုန်းရှိပြီး18နှစ်တာကာလအတွင်းမှာအနှိမ်ဆုံးဖြစ်ပါတယ်။စတော့ဈေးကွက်အညွန့်ကိန်းတွေဟာလည်းအမြင့်ဆုံးအခြေအနေကိုရောက်နေတာပါ။သမ္မတထရန့်ရဲ့သမ္မတသက်တမ်း17လတာကာလအတွင်းဆောင်ရွက်ချက်တွေအပေါ်မထောက်ခံတဲ့သူက59ရာခိုင်နှုန်းရှိပြီးထောက်ခံသူက38ရာခိုင်နှုန်းရှိတယ်လို့လည်းစစ်တမ်းမှာဖော်ပြပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ပေါ်တူနေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးသူရန်ရီလီကိုမြန်မာနိုင်ငံဝင်ငွေပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေရကညှင်းဆန်လိုက်ပါတယ်။ရှိလာတဲ့မြန်မာနိုင်ငံကိုတွားရောက်ပြီးလူ့ခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိနေချိန်မှာပဲခွင့်ပြုရမှာမဟုတ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့အထူးကိုယ်စားလှယ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆွေရရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စစ်ပြက်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူ့ခွင့်ရေးအထူးကိုယ်စားရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာတစ်ခုဖြစ်ရှုမြင်နေကြောင်းလည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာတုန်းကပဲကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကအထူးကိုယ်စားလှယ်ကိုရည်ညွှန်းပြီးမြန်မာဆိုရာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကိုကပြောဆိုခဲ့တာကိုလည်းကြေညာချက်မှာထောက်ပြထားပါတယ်။ဒါပေမဲ့လည်းဇူလိုင်လတဲ့မြန်မာနိုင်ငံခီးစဉ်ပြီးပြောဆိုခဲ့တဲ့မှတ်ချက်ဟာဘက်လက်ပြီးမျက်တမ်းမှုမရှိဘူးဆိုပြီးအခုနောက်ဆုံးဆုံးဖြတ်ချက်ကိုမြန်မာဆိုရာကချမှတ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုထားတာပါ။မြန်မာဆိုရာအနေနဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသွားလိမ့်မယ်လို့မျှော်လင့်ကြောင်းလည်းလူ့ခွင့်ရေးထူးဆန်းစစ်ဆေးသူကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့ထရီညီလာကမှာအစီအခံတင်ပြဖို့လူ့ခွင့်ရေးအထူးကိုယ်စားလှယ်ဟာတနည်းကို2ချိန်သက်ဆိုင်ရာနိုင်ငံကိုတွားရောက်စုံစမ်းလေးရှိကြတယ်လို့2014ခုနှစ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်စတင်တောင်းယူခဲ့တဲ့ရန်ရင်းလီဟာမြန်မာနိုင်ငံကို6ချိန်ရရှိခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်တွေအကြီးအကျယ်ထွက်ပေါ်လာရာကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းပြီးမြန်မာနိုင်ငံကိုဆီလွတ်ဖို့စီစဉ်ခဲ့ပေမဲ့လည်းမြန်မာဆွေကတော့ပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးဆိုပြီးလက်မခံပဲငြင်းဆန်ထားတာလည်းဖြစ်ပါတယ်
။ဖန်စီခံထားရတဲ့ Writers သတင်းတောင်နှစ်ဦးကိုအမှုစစ်ဆေးနေတာမကြာခင်ပြီးစီတော့မှာဖြစ်ပြီးမကြာခင်မှာပဲရုံးတင်စစ်ဆေးနိုင်တော့မှာဖြစ်ကြောင်းအစိုးရပြောခွင့်ရဦးစောထေးကဒီကနေ့ပြောဆိုလိုက်ပါတယ်။ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာအစိုးရရဲ့လျှို့ဝှက်အချက်အလက်ဆက်ရွက်စတဲ့နေလက်ဝဲတွေးရှိမှုနဲ့အစိုးရလျှို့ဝှက်ချက်အဥပဒေနဲ့အမှုဖွင့်ပြီးတော့စစ်ဆေးနေတာဖြစ်ပါတယ်။ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်တာပါ။ပ ဖန်ခန့်ထားတာသတင်းတစ်ပတ်ကျော်ခြားလာပြီဖြစ်ပေမဲ့သူတို့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသလိုမိသားစုရှင်းနေတို့နဲ့လည်းတွေ့ခွင့်မရသေးပါဘူး။ဒီ writers သတင်းနောက်နှစ်ဦးကိုပြန်လွတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဥရောပသမ္မတတို့ကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဖန်ဆီးထားတဲ့သတင်းထောက်နှစ်ဦးအတွက်အထူးပဲစိုးရိမ်နေပြီးချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုတဲ့အကြောင်းအမေရိကန်အစိုးရနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနစ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဖန်ခံထားတဲ့ writers သတင်းတောင်နှစ်ဦးအ мян ဆုံးပြန်လွှတ်ပေးဖို့ဥရောပသမ္မတ EU ကလည်းတောင်းဆိုရပါပြပအခြေစိုက်သတင်း agency writers ရဲ့သတင်းထောက်တွေကမောင်တော်ဘူးတီတောင်ဒေတာမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထံကသတင်းတွေနဲ့ရေးကြည့်အထောက်အထားတွေကိုရယူပြီးပြပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူခဲ့တာလို့လည်းမြန်မာအစိုးရကစွပ်စွဲထားပါတယ်ရှင်
ယမန်နိုင်ငံကဟူသီတပုံတွေဟာအီရန်နိုင်ငံကထောက်ပံ့ထားတဲ့လက်နက်တွေကိုသုံးပြီးဆော်ဒီအာရေဗျားကိုတိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းအမေရိကန်ရဲ့ဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးယာဗက်ဇာရက်ကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့လှုပ်ရှားရန်လှုပ်ရှားရောက်တယ်လို့အပြစ်မဲ့ယမန်နိုင်ငံသားတွေပေါ်ဘုံကျဲတိုက်ခိုက်နေတာတွေကိုအားပေးနေတဲ့လှုပ်ရှားကိုဆွဆွဲချက်တွေနဲ့ဖုံးကွယ်ဖို့ကြိုးပမ်းနေတာဖြစ်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးယာဗက်ဇာရက်ရဲ့ပြောဆိုချက်ကိုကူကပ်ပြီးအီရန်နိုင်ငံပိုင် IRN သတင်းဌာနကဒီကနေ့ပဲပြောဆိုလိုက်တာပါ2014ခုနှစ်နောက်ပိုင်းကစလို့ယမန်နိုင်ငံမြို့တော်ကိုသိမ်းပိုက်ထားခဲ့တဲ့ဟူသီတပုံတွေကိုတော့အီရန်နိုင်ငံကအားပေးထောက်ခံနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့ယမန်နိုင်ငံမှာနိုင်ငံတကာကအတိမတ်ပြုလက်ခံထားတဲ့သမ္မတအဗ်ဒူရာဘူမန်ဆူဟာရီကိုထောက်ခံတဲ့အနေနဲ့ဟူသီတပုံတွေကို၃နှစ်နီးပါးကြာတိုက်ခတ်နေတဲ့ဆော်ဒီဥဆောင်တဲ့ညွန်မောင်းဖွဲ့ကိုအားပေးထောက်ခံနေတာပါအီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ပေါ်ကုလသမဂ္ဂလူညွန့်ရေးကောင်စီမှ6လက်ပတ်သုံးသက်ချက်ညီလာခံနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပရမှာတော့ဟူသီတပုံတွေကိုအီရန်နိုင်ငံကလက်နက်တွေထောက်ပံ့ကူညီနေတဲ့အကြောင်းအတည်ပြုနိုင်တယ်ဆိုရင်နိုင်ငံတကာလက်နက်တင်ပို့မှုတားမြစ်ရေးသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်အောင်ရောင်းနေတဲ့အကြောင်းလဲကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကပြောဆိုခဲ့ပါတယ်အီရန်နိုင်ငံကတော့ဆွဆွဲချက်တွေကအခြေမြစ်မရှိဘူးဆိုပြီးတစ်ချက်လုံးငင်းဆန်ထားတာလည်းဖြစ်ပါတယ်
စပိန်နိုင်ငံကတာလိုနီးယားဒေသဆိုင်ရာရွေးကောက်ပွဲတွေကိုမနေ့ပြန်ကြားသာပရိနေမှာကျင်းပဖို့ရှိနေချင်းဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းမှာကတာလိုနီးယားလွတ်လပ်ရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားမဲဆန္ဒရှင်တွေကိုအပိသက်မဲဆွဲစည်းရုံးနေကြပါတယ်။အကျိုးစစ်တမ်းတွေမှာတော့ရွေးကောက်ပွဲရလဒ်တွေကပြက်ပြက်သားသားကွာခြားမှုရှိမှာမဟုတ်ဘူးလို့ဖော်ပြနေကြပါတယ်ရှင
်ကွာလုံးနဲ့မတ်တငီထက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒီမြန်မာသတင်းတောက်နှစ်ယောက်ဖမ်းဆီးခံရတဲ့အမှုကြောင့်ကိုတင်ဆက်ပေးကြပါတယ် Writer သတင်းဌာနကသတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရပြီးတပတ်ကြာမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာဥပဒေပေါင်းအတွင်းမှနေပြီးတော့ဖြေရှင်းခွင့်ရရင်ဖြေရှင်းပေးလို့ကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုပြုလုပ်ပြီးတော့သဘောထားထုတ်ပြန်လိုက်ပါတယ်မြန်မာသတင်းမီဒီယာသမားတွေကတော့မြန်မာသတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့လည်းဝေဖန်နေကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။မြန်မာပြည်အခြေစိုက် writer သတင်းဌာနကသတင်းတောက်နှစ်ဦးဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေပေါင်းအတွင်းဖြေရှင်းပေးဖို့ဆန္ဒရှိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသဘောထားထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာဥပဒေအရပဲဖြည့်ရှင်းဆောင်ရွက်ဖို့အစိုးရကိုတေချာတိုက်တွန်းပြောဆိုတာမျိုးတော့မရှိပါဘူး Writer သတင်းဌာနကသတင်းတောင်နှူဖမ်းဆီးခံရတဲ့ကိစ္စကြောင့်နိုင်ငံတကာမျက်နှာစာမှာတိုင်းပြည်ရဲ့ပုံရိပ်ထိခိုက်တာကြောင့်သတင်းမီဒီယာကောင်စီရဲ့လှုံ့ဆော်ချက်ဟာအသင့်တော်ဆုံးဖြစ်မယ်ဆိုတာယုံကြည်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရဖြည့်ရှင်းဆောင်ရွက်လိုပါတယ်ညှိနှိုင်းပြလိုပါတယ်နံပါတ်2ကတော့တကယ်လို့ဒီသတင်းသမားနှစ်ယောက်ကိုရုံးတင်မယ်ဆိုရင်ကျွန်တော်တို့ကရုံးတော်မှာဒီ expert witness တို့ခေါ်တာပေါ့ကြွင်ကျင်သူမြန်သက်စီအဖြစ်ပါဝင်ကျင်ပါတယ်ပါဝင်ခင်းပေးပါဖြစ်နိုင်မယ်ဆိုရင်နံပါတ်3ကတော့သူတို့ရုံးတင်ခင်းမယ်ဆိုရင်ကျွန်တော်ကဒီသူတို့ကိုဥပဒေပိုင်းဆိုင်ရာအထောက်ပံ့တွေပေးကျင်ပါတယ်အကူအညီတွေပေးကျင်ဥပမာရှင်းနေရှင်းရငှားတာတော့ပါအဲ့ဒီသုံးချက်ပါပဲခင်ဗျာဒီကနောက်တစ်ခုကကျွန်တော်ထောက်ပြတော့တယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ရဲ့တင်ပြချက်ဟာလက်ရှိအချိန်မှာကျွန်တော်တို့နိုင်ငံဟာကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာအဆိုင်ဝိုင်းကြမှာတော်တော်ကိုစိုးစိုးဝါထိခိုက်နေပါတယ်ဘယ်လောက်ထိဖြစ်နိုင်ပြောလို့ရလဲဆိုကျွန်တော်တို့နိုင်ငံရဲ့ဒီ sovereignty ပေါ့နော်အချုပ်အခြာအာဏာကိုတော့မှချင်းချောက်နိုင်တဲ့အလားလားရှိတယ်အဲ့ဒီအနေထားမှာကျွန်တော်တို့ခုလုပ်လိုက်တာဟာဒီသုံးခုဟာအကောင်းဆုံးအနေထားဖြစ်စေပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးထိန်းသိမ်းခံထားရပြီးတပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးဖမ်းဆီးခံထားရတဲ့သတင်းတော်နှစ်ဦးကိုတရားရုံးတင်စစ်ဆေးမယ်ဆိုရင်လည်းသတင်းမီဒီယာအကောင်စီအနေနဲ့ expert witness ကျွမ်းကျင်အသိအသက်တွေအနေနဲ့ဆောင်ရွက်ပေးလို့သလိုဥပဒေရေးရာအကူအညီလိုအပ်ရင်လည်းပေးသွားမယ်လို့မြန်မာသတင်းမီဒီယာအကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာသတင်းမီဒီယာသမားတွေဘက်ကတော့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြတာပါသတင်းမီဒီယာအကောင်စီတစ်ခုအနေနဲ့ဖန်ဆီးခံထားရတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ထားပေမဲ့ဖြစ်မလာတဲ့အပေါ်စိတ်ပြတ်မိတယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်ကော်မတီဝင်ကိုတာလွန်ဆောင်ထက်ကပြောပါတယ
်ကျွန်တော်တို့သတင်းသမား2ယောက်ကတရားခံနေမဟုတ်ဘူးအပြစ်ကျူးလွန်ထားတယ်မဟုတ်ဘူးအဲ့ဒါတော့ကြောင့်မလို့ကျွန်တော်တို့ကအပြစ်မရှိဘူးချက်ချင်းလောက်ရမယ်ဆိုပြီးတော့တောင်းဆိုမယ်လို့ကျွန်တော်မျှော်လင့်နေတာပါအဲ့တော့ကျွန်တော်တို့မြန်မာသတင်းသမားကာကွယ်ရေးကော်မတီကတောင်းဆိုထားရှိတယ်ဒီသတင်းသမားတွေကိုချွင်းချက်မရှိချက်ချင်းလောက်ရမယ်ကျွန်တော်ဒီသတင်းသမားတွေသဘုံတွေမဟုတ်ဘူးတရှူတွေမဟုတ်ဘူးနိုင်ငံတော်ဖြတ်စည်းရတဲ့တွေမဟုတ်ဘူးသူတို့သတင်းလုံးလုံးရင်းနဲ့ဒါအစိုးရကသူတို့ကိုထိခိုက်နိုင်တဲ့လို့ယူဆပြီးတော့သူတို့ဒါဆွဲတာလို့ကျွန်တော်တို့ကယူဆတယ်အဲ့တော့ကျွန်တော်ပြောနိုင်တာကျွန်တော်တို့ဒီမှာဖြစ်မရှိဘူးဒါကြောင့်မို့ကျွန်တော်တို့ကတော့ချက်ချင်းလွတ်ပြီးကိုအများကြီးပြောထားရှိတယ်ဒါပေမဲ့ဒီနေ့ဆန္ဒပြကောင်စီကဟိုထုတ်ပြန်ချက်သုံးမှုပေါ့နော်အဲ့ဒါသူတို့ဖန်စီနေတမျိုးကိစ္စကိုဖြည့်မီဒီယာဥပဒေအရဖြည့်ရှင်းဝင်ပေးလင်ဖြည့်ရှင်းပေးမှုဆိုတော့ဖြည့်ရှင်းမှုပေးမှာဖြည့်ရှင်းပေးမှာလားပေါ့နော်အဲ့ဒါလည်းမေးခွန်းထုတ်ဆရာပေါ့ကျွန်တော်တို့ဒါဖြည့်ရှင်းဝင်ပေးเสียအောင်ကိုကိုလူကအပြစ်မရှိဘူးဆိုတာသိလို့ရှိရင်ကိုကလွတ်ပေးလို့ပြောအောင်ပါဟုတ်တယ်ဒါအခုတော့အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့တော်တော်ကြီးကိုစိတ်ပြတ်ဖို့ကောင်းတယ
်ဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောင်နှူးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုဒီကနေ့အချိန်ထိမိသားစုနဲ့ရောရှေ့နေပါတွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာမသိရတာမို့ဖန်စီခံသတင်းဌာနဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါသတင်းတပတ်ကြားတဲ့အထိဖန်ဆီးခံထားရတဲ့သတင်းတောက်နှစ်ဦးရဲ့အခြေအနေကိုမသိရတာမို့မြန်မာဂျာနယ်လစ်ကွန်ရက်ကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ထံဒီကနေ့ဒီဇင်ဘာ20ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူရဲဆိုတဲ့စွပ်စွဲချက်နဲ့အမှုဖွင့်ဖန်ဆီးခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုအမြန်ဆုံးပြန်လွတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရဲ့ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံလံမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary change.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA ကနေပတ်ဝန်းနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ဒီရှမ်းပြည်နယ်အတွင်းကဘုံပေါက်ကွဲမှုအကြောင်းကိုတင်ဆက်ပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ဒေသမှာဘုံပေါက်ကွဲမှုကြောင့်ចောင်းသားကလေးငယ်တယောက်သေဆုံးပြီးတော့၄ယောက်အပြင်းထန်ဒဏ်ရာရသွားပါတယ်။ဘုံပေါက်ကွဲတဲ့ဒေသဟာမြမတံပရောနဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေကြားမကြခဏတိုက်ပွဲတွေဖြစ်ပွားလေရှိတဲ့ဒေသလည်းဖြစ်ပါတယ်။မိုင်းထောင်ထားတဲ့နေရာနားမှာအင်္ဂါနေ့ညနေပိုင်းတုန်းကចောင်းသားကလေးငယ်တွေကစားနေရကနေပြီးတော့ပေါက်ကွဲခဲ့ရလည်းဖြစ်ပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ကျေးရွာအုပ်စုဖို့နာကျေးရွာဘက်မှာအင်္ဂါနေ့ညနေပိုင်းကမိုင်းဘုံပေါက်ကွဲမှုကြောင့်ចောင်းသားကလေးငယ်တစ်ယောက်သေဆုံးပြီး၄ယောက်ပြင်းထန်ဒဏ်ရာရရှိသွားခဲ့ပါတယ်။ညနေပိုင်းចောင်းစင်းချိန်မှာចောင်းသားကလေးငယ်တွေကနေဟူနာရွာနဲ့မန်တိုင်းလမ်းခွဲနားကမိုင်းထောင်ထားတဲ့အနားမှာကစားကြရင်းကနေမိုင်းဘုံပေါက်ကွဲခဲ့တယ်လို့မူဆယ်ဒေသခံကိုလပြနော်တောင်ကပြောပါတယ်
။အဲ့ဒီကတော့အပြန်ပေါ့နော်၃နာရီခွဲ
滚水马，哎，你买桶他的年货，我说人呢，哎，你好，对吧？这开的多注意嘛，除了包亏多了，哎，出的工料的可能嘛不会进低多了。像那个里窑，我们伢的嘛，要到了年货天天啊，那那不输的开着了，那修的清单不的。哎，像那尿的嘛，他那的，不过那他里掉过来，那修片都不低多。
本地门开路，但是呢，越江南的路得松开嘛嘞。但亚边路可能的路过来，那些使用我不上古站那样的路，现在路高头木材使用嘛，谁往古站看那样了吧？木材没有的，某宝节约欧数湖南节约哈。但一旦那个打破的哟，打不着打破问的吧？问出来路向你大叫，不如你从他的买不买么？这些不路过了边那张啊表白嘞。本宝关木皮生的不得路，木材没有嘛，也打破木用啊，都也木一米古十多米面也嘛苦路表白嘞。
你阿个当年都不会去姑姑啊，当他的那个地下买的，还有呀，不会去的，我说多拉的你呀，我带队我想跟他去管理去的你呀，去你的，当年都这婆婆当他的买路的表路呀。
牛马现在快走也没一米的嘞，白快当他的买手了，弟弟一家嘛表难接不了来说话嘞。蒙古地带嘛，首要大马路，蒙古比如说给前路来一大马路给安逸呢，他恰当一当当然一人来赶路多了，路线目的是你吧嘞。土里边棉麻大木头呢，给俺屋个前路来一只货轮呢，是也不得不看的皮包呀，最大的苦嘞皮包嘞。人家敢不得不看的叫，最大看的谁看你呀在做？人家敢破的阿龙，人家以男生的阿龙包文布罗阿江，下面呢路走故事嘞，当男生啊在当他玩嘞。
他里面地方那路基地都那里，路大的也在做嘞，这个俺说当老去看你哪哪边里，欢迎你招，去看你呀啦，我不都慢慢留那不多喏，第二年你跟流水过着多。
某某地带砖马库路八拐木庙，那他是拆空的砖啊的钱，那他是空的空的砖嘛，那钱批不开皮，地里钱甭八拐木啊，提干木面上批的吧嘞。那些下面的庙官地带那个清兵的队嘛，你妈打不着呢。庙官事业嘛还没对起家嘞，给俺五个钱破，打不浪地俺那里破对家，事业不离不开对边上的才批的路。大伯的叫地带看皮头的，提干的那木队，路过也出跑看下木队是哪些嘞，批把嘞，怎么
样？南国人的人被不他了，批把嘞。这是天马呗，下面那个是被都卡的位，咱我真是被怎么嘞？台面嘛，内在身边内装啊，设备上都卡在操场脚下。澳大利亚沙比罗三年一开始变了内家的路，你嘛白天嘛，今年一节目没事的来转，你也变不了开开心的来转。提着过年背包个，台路宽也拍了个弄上来把的。别总个了，台车塞，飞越你妈湾的领导，没马家的领背包他玩的深。
你嘛那年身边是白，打起来可以，买色可以，领可以一段，乱蓝乱三色。乱高温、乱锻炼、工作呢？高某们都靠在自家里个，都靠在操场做对。而且跟山那一卡比你的，手也没好的拍戏里个，头半部的人拿多辣椒，你也没变难的嘞。现在哪里个过年背不对？太路可以拍里个，少来把嘞。太路可以新年之前的 Mr. 苏拉峰刚才脱卡了，他们嘛那这个都靠在那不得了苦路表达把嘞。都表达了噶咯，你妈那个人嘛，什么呢？人家也没要死的嘞，对，苦情的，但愿他难免的嘛。别看某人呢，在背的心里都没露出话嘞，但愿他哩，什么呢？人家也嘛，你也变不着偏来没，阿里路也不着阿龙啊，就是比阿没手臂表示大把嘞，比如他们嘛那这个。先头卡在草场底下吃生啊，我呢不得了。他一路木拍起的个，估计背部对路宽也心里几个表示多了吧？头卡在里呢，你也送款你家的比图里哈。所以现在也在玻璃上特别登上呀那里，今年的比图里个阿达玛水表是开哪里？今晚的米秀开呀那里上特别登上哪里？比图里头卡在面皮的手臂。先头卡在高木地个说话嘞，他唱歌呀，歌在唱干的，他唱歌呀，歌在辛苦的转，先比那转啊，先接呀棒，他唱里呀叫个，比头噜噜，东登了，你也送款给伢来录嘞，先头卡在高木地个昨天偷变个话嘞，那是嘛嘞，今年一家母里没洗的嘞，对，除了你也的嘛，变的不对，没骗人不录嘞，头卡在高木地个，无上都是有撇的，无三零啊嘞，表示他吧嘞先。
မင်းမှသတင်းပေးပို့ထားတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှတော့ဒီတစ်ပတ်ရဲ့စနေနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ဒီနှစ်တွင်မြန်မာနိုင်ငံကြီးမှာငြိမ်းချမ်းရေးဖွံ့ဖြိုးဆန်ရာအခက်အခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသက်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာလိုက်ဖြစ်စီအသံဖိုင်လိုက်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0932328555ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
သောတာရှင်အနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါရစေ။ဒိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။ VOA ကနေဒီလိုမျိုးထုတ်လွှင့်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA အတွက်တည်သူချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါရစေ။ VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုည10:00အထိထုတ်လွှင့်ပေးနေပါရစေ။အခုလိုမျိုးည9:20အထိတနားရီစာအစီအစဉ်ကိုတော့ည9:00စီစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါရစေရှင်။
Jingle bell, jingle bell rock. Jingle bells swing and jingle bells ring. Snowing and blowing up bushels of fun. Now the jingle hop has begun. Jingle bell, jingle bell, jingle bell twist. Jingle bells chime and jingle bell time. Dancing and prancing in jingle bell square. In the frosty air. Go riding in a one-horse sleigh. Giddy up, jingle horse, pick up your feet. Jingle around the clock. Mix and a mingle in the jingling feet. That's the jingle bell ride.
သောတာရှင်တွေခုနားဆင်ခဲ့ကြတာတော့ Blake Shelton နဲ့ Miranda Lambert တို့တီးဆိုထားတဲ့ Jingle Bell Rock ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒီလိုဆောင်းတွင်းတွေဝေတဲ့ဒီနှစ်သက်ကိုရသည်ရောက်တိုင်းဒီရသည်ကိုခန်းစားရေးဖွဲ့ထားတဲ့ Christmas တခြင်းတွေကို VOA ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ20ရက်နေ့ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ပိုးရဲ့သဘာဝလေးကအဆူလို့ပဲဝင်ဝင်ကော်တွန်ပရိတ်ကြောင့်ပဲဝင်ဝင်သူကသွေးတွေကဒီရေပြားကနေပြီးတော့ဆောက်ဝင်ဖို့သူက82နာရီကြာမှကျမတို
့ HIV ယောဂပုဂ္ဂိုလ်ထိန်းချုပ်ထားနိုင်တဲ့ဆေးဝါးအကြောင်းပေါင်မောက်ခဆရာဝန်တွေဆွေးနွေးထားတာကိုမကြခင်မှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟီလီကိုပြည်ဝင်ခွင့်တားမြစ်တဲ့တဲ့တင်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပေးဖို့မြန်မာအစိုးရကညှင်းဆိုလိုက်တာဟာနိုင်ငံတကာဖိအားတွေနဲ့အတူပိုဆိုးရွားတဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ကြပါတယ်။ဒါပေမဲ့လိုအပ်ချက်အရရန်ဟီလီခီးစဉ်ကိုအစိုးရကတားမြစ်ခဲ့တာဖြစ်နိုင်ကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။ပြည်စုံကိုကိုညံဝင်းအောင်ကတင်ဆက်ပေးပါလိမ့်မယ်။
လာမယ့်ဇန်နဝါရီလတည်းမြန်မာနိုင်ငံကိုသွားပြီးလူ့အခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးသူမစ်ရန်ဟီလီကိုပြည်ဝင်ဝင်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကညှင်းဆန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အပြီးကုလလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာဟာဗက်လိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့မစ်ရန်ဟီလီရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာရေးထားတာပါမြန်မာအစိုးရကအခုလိုဆုံးဖြတ်တာဟာရှုပ်ထွေးလာတဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ဖြစ်နိုင်တယ်လို့သုံးသပ်မိကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်မြိုင်က VOA ကိုပြောပါတယ
်ဒီအခုတစ်ချိန်ညှင်းပယ်တာနဲ့ပတ်သက်လို့ကတော့နိုင်ငံတော်အနေနဲ့သူဆောင်ရွက်တဲ့လုပ်တစ်ခုကိုစဉ်းစားဝေဖန်ပြီးတော့ဆုံးဖြတ်တယ်ပြည်သူလူထုရဲ့သဘောထားစံနှုန်းကိုဟိုအလေးနဲ့ထားပြီးတော့ဆုံးဖြတ်တယ်လို့ကျွန်တော်ကတော့အဲ့လိုများဖြစ်နိုင်မလားပေါ့ဗျာယူဆတာပေါ့ဘာလို့လဲဆိုတော့နိုင်ငံရဲ့လူ့အခွင့်အရေးအတွက်ကျွန်တော်တို့အကျိုးပြုနိုင်မဲ့အကြံပြုချက်မျိုးတွေဆိုရင်တော့လည်းကောင်းတာပေါ့ဗျာတခါတရံတော့လည်းဒီဘက်လိုက်မှုတွေမမျှတမှုတွေကတော့ရှိတယ်ဆိုတာမျိုးကတော့ကျွန်တော်တို့လည်းပဲလေ့လာခဲ့ကမိတာလေးတွေရှိပါတယ
်မစ္စရန်ဟီလီရဲ့အစီရင်ခံစာဟာတစ်ဖက်သက်သတင်းအချက်အလက်ပေါ်အခြေခံပြီးဘက်လိုက်တယ်လို့မြန်မာအစိုးရကယူဆခဲ့ရင်သူခီးစဉ်ကိုပိတ်ပင်မဲ့အစားတွေ့သင့်တွေ့ထိုက်တဲ့သူတွေနဲ့ပုံပြီးတွေ့ဆုံနိုင်အောင်စီစဉ်ပေးတင်တယ်လို့ညီမချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။မစ္စရာဟီလီရဲ့နောက်ဆုံးတင်ပြခဲ့တဲ့အစီရင်ခံစာထဲမှာဒီရခိုင်ပြည်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစီရင်ခံတဲ့အချက်အလက်တွေကိုတစ်ဖက်ကိုစောင်းနေတယ်တစ်ဖက်ကိုပဲတွေးဆုံနေတစ်ဖက်ရဲ့အယူဆတွေပဲဖော်ပြတယ်ဆိုပြီးတော့ဆွဲချက်တွေကအစိုးရဘက်ကပြောတဲ့နေကြားရပါတယ်။သူ့အနေနဲ့တွေးရှိတဲ့နေရာမှာရတဲ့သူတွေနဲ့တွေးဆုံပြီးတော့ရတဲ့တည်မှုမှာအခြေခံပြီးတော့ရေးရတာဖြစ်ပါတယ်။သူ့ကိုပြပောင်းဆုံးပါဝင်ပတ်သက်တဲ့သူတွေပေါင်းစုံနဲ့တွေ့ပြီးတော့တကယ်အဖြစ်မှန်တိုင်းရရှိဖို့အတွက်တမိုးပေးခြင်းကပုံမူပြီးတော့ကျွန်တော်တို့အဆင်ပြေပါလိမ့်မယ်
။ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပိတ်ပင်လိုက်တဲ့အတွက်နိုင်ငံတကာဖိအားတွေပိုတိုးလာနိုင်တယ်လို့ Triangle အမျိုးသမီးအဖွဲ့တာဝန်ခံဒေါခင်လေးကပြောပါတယ်
။အခုချိန်မှာကနိုင်ငံတကာအနေနဲ့မြန်မာပြည်ပေါ်မှာအင်တန်မှပြင်းထန်တဲ့ရေမြူမှုတွေဝေဖန်ရှုံချမှုလည်းအရင်ပြင်းထန်နေတဲ့အချိန်မှမှထပ်ပြီးတော့မြန်မာအစိုးရကအခုလိုမျိုးတုံ့ပြန်မှုလုပ်လိုက်တယ်ဆိုရင်ဒီပေါ်မှာပို့ပြီးတက်ရောက်မှုတွေပိုများလာနိုင်တယ်လို့ကျွန်မမြင်ပါတယ်မြန်မာအစိုးရအနေနဲ့သူရောက်လာတဲ့အခါမှာလည်းနှချင်းဆိုင်တွေ့ပြီးတော့မှကြကြလက်ကြတေချာဝေဖန်ထောက်ပြတာမျိုးလုပ်တင်တယ
်မစ္စရန်ဟီလီကိုပိတ်ပင်တာဟာကုလသမဂ္ဂကိုပိတ်ပင်လိုက်တဲ့သဘောဖြစ်ပြီးစိုးကျိုးတွေကိုသာပိုဖြစ်စေလိမ့်မယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့တွဲဖက်အတွင်းမှုကိုဘိုကြီးကထောက်ပြပါတယ်
special reporter ကသူကလူခွေရဲ့အခြေအနေကိုစုံစမ်းစစ်ဆေးရတဲ့သူပဲဖြစ်တယ်။အစိုးရကနေပဲပိတ်ပင်လိုက်တယ်ဆိုတော့ကဒီကုလသမဂ္ဂတစ်ဖွဲ့လုံးကိုပိတ်ပင်လိုက်တယ်လို့ဖြစ်သွားတာမျိုးရှိပါတယ်။အဲ့ဒီလူမျိုးလုံးရဲ့မျိုးကိုလုံးမယ်ဆိုလို့ရှိရင်တော့တေချာစဉ်းစားပြီးမှလုံးတဲ့နဲ့စိုးကျိုးတွေကဒီထက်ပိုပြီးတော့များသွားနိုင်တဲ့အနေအထားကိုလည်းဖြစ်သွားနိုင်တယ်
။မစ္စရန်ဟီလီကတော့မြန်မာအစိုးရရဲ့အဆုံးဖြတ်ချက်အပေါ်နားမလည်နိုင်အောင်ဖြစ်ရတယ်လို့စိတ်ပြက်မိကြောင်းပြောခဲ့ပြီးမြန်မာအစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပေးဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။2014ခုနှစ်ကစပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့မစ္စရန်ဟီလီဟာ မြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုတင်ပြခဲ့ဘူးပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြမြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်ရဲ့အစီအစဉ်မှာတော့ HIV ရောဂါပိုးကိုထိန်းချုပ်ထားနိုင်တဲ့ဆေးရွက်တွေရှိနေပေမဲ့လည်းရောဂါကူးစက်မှုမရှိတာဟာအကောင်းဆုံးဖြစ်တာကြောင့်ရောဂါကူးစက်ခံရမယ့်နည်းလမ်းတွေကိုသတိပြုရှောင်ကျဉ်တင်တဲ့အကြောင်းသွေးရောဂါအထူးကူဆရာဝန်ကြီးပေါင်မောက်ခဒေါက်တာဒေါ်စပေဖြူ၊အီးပြားနဲ့ကာလာသားရောဂါအထူးကူဆရာဝန်ကြီးဒေါက်တာဦးမျိုးတန်းနဲ့ဒေါက်တာတန်းစော်တို့ဆွေးနွေးထားတာကိုနားဆင်ပါရှင
်။လေရင်ပျော်ပါးလိုက်စားတာနဲ့ဆီထုအမျှဝေ30တာတွေကိုရှောင်ကျဉ်ခဲ့မယ်ဆိုရင် HIV ကူးစက်ခံရဖို့အခွင့်အရေးနည်းနေပြီဖြစ်ပါတယ်။လေရင်ပျော်ပါးလိုက်စားတဲ့သူတွေမှာလည်းအကာအကွယ်အသုံးပြုတဲ့သူတွေဟာအကာအကွယ်အသုံးမပြုတဲ့သူတွေထက် HIV ကူးစက်ခံရဖို့အခွင့်အရေးနည်းတယ်လို့ကျန်းမာရေးသူတွေကပြောကြပါတယ်ရောဂါပိုးရှိတဲ့သူရဲ့သွေးပင်နဲ့အနဲ့ဆူးမိတဲ့အခါဒါမှမဟုတ်လိင်ဆက်ဆံနေတုန်းမှာအကာအကွယ်ပေါက်ပြဲသွားတဲ့အခါတွေမှာတော့ရောဂါကူးစက်ခံရဖို့အခွင့်အရေးရှိနေပါတယ်။ရောဂါကူးစက်ခံရမယ့်အခြေအနေတစ်ခုခုကြုံတွေ့ရတဲ့အခါ82နာရီမကျော်ခင်မှာ PP လို့ခေါ်တဲ့ရေးပေါ်ဆေးဝါးတွေကိုတောက်သုံးပေးနိုင်ခဲ့မယ်ဆိုရင်ရောဂါကူးစက်ခံရဖို့အခွင့်အရေးနည်းသွားတယ်လို့သွေးရောဂါအထူးကူဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဒေါ်စပယ်ဖြူကပြောပါတယ
်။ပိုးရဲ့သဘာဝလေးကအဆူလို့ပဲဝင်ဝင်ကော်တွန်ပရိတ်ကြောင့်ပဲဝင်ဝင်ตัวตุ้ยเนี่ยดิရေပြားကနေပြီးတော့စောက်ဝင်ဖို့ตัว82นาทีจ๋ามาจมารุดิโหลิงก์แลนด์นี่สิโยกมาဖြစ်ไปอะแล้วลิงก์แลนด์นี่ยกပြီးဆိုရင်တော့ตัวปွားပါပြီ CD4 นี่เนี่ยအများကြီးတွေ့ပြီးအဲ့ဆိုปွားပါတယ်အဲ့ไอ้เฉยไม่ต่ายกินซ้อနိုင်เนี่ยအစော82นาทีရဲ့အရှိမှာซ้อပြီးတော့จมารุတိတိချင်းတောက်တက်มาတယ်မနေ့တစ်လုံးညတစ်လုံးมาပဲမနေ့စီရိုဘူတင်းဆွဲဆေးဆိုတော့မနေ့တစ်လုံးညတစ်လုံးအခုနောက်ဆုံးမော်ဆေးဆိုတော့တနေ့မှာတစ်လုံးมาပဲအဲ့တော့ဒီနေ့မှာတလုံးပဲ28ရက်တည်းအောင်တောက်သွားအောင်ဖြစ်ပါတယ
်ယောဂဘိုးရှိသူကိုပေးဖက်နန်းရှုံခဲ့မယ်ဒါမှမဟုတ်ယောဂဘိုးရှိသူနဲ့ထမင်းလက်ဆုံစားတောက်ခဲ့မယ်ဆိုရင်ယောဂခုနိုင်တယ်လို့မှားရင်းယူဆပြီး HIV ယောဂဘိုးရှိသူနဲ့တိမ်နေနေဖို့ကြောက်ရွံ့နေတဲ့သူတွေလည်းရှိပါတယ်ချင်းကိုက်တာနဲ့ထမင်းလက်ဆုံစားတာတွေကြောင့် HIV ယောဂဘိုးမကူးစက်နိုင်ပဲဒီလိုချင်းတွေက PP ဆေးဝါးတွေကိုအသုံးပြုလို့လည်းမလိုအပ်ဘူးလို့ဒေါက်တာတော်စပယ်ဖြူကပြောပါတယ
်ကူးစက်နိုင်တဲ့ဆိုတာတွေကတော့မောင်းနေနဲ့အတူတူဖက်လို့တူတူနေစားတော့တူတူကစားလို့ဓာမျိုးနဲ့ဆောက်ရှောက်မှုပေးလို့ဓာမျိုးနဲ့တော့မကူးဆက်နိုင်ပါဘူးချင်းကိုက်လို့လည်းမကူးမှက်ကိုက်လို့လည်းမကူးရေကူးလို့လည်းမကူးပါဘူးသူကရေကူးခံတော့မှပဲဟိုငါပိုးရှိတဲ့လူကူးသွားရင်မကူးချင်ဘူးဆိုတော့ဒီလိုမျိုးတွေပါအဲကြောင့်မလို့တော့ကျွန်တော်တို့ကဒီနေ့နေနဲ့တော့လုံးဝလုံးဝမကူးဆက်နိုင်ပါဘူး
အိမ်အောင်ပြုတ်ရမယ်ဇနီးမောင်နှံနေနေနဲ့လေအိမ်အောင်မပြုတ်ခင်မှာအပြန်အလှန်သစ်စစ်ဆေးမှုတွေပြုလုပ်လာကြပါလေအိမ်အောင်မက်တူဦးမှာ HIV ရောဂါပိုးတွေ့ရှိခဲ့မယ်ဆိုရင်မိမိရဲ့အိမ်အောင်မက်ကိုရောဂါကူးစက်မှုမရှိအောင်ကြိုတင်ကာကွယ်ထားလို့ရပါလေ HIV ရောဂါပိုးရှိတဲ့မိဘတွေအနေနဲ့စနစ်တကျကြိုတင်ပြင်ဆင်ပြီးကလေးယူခဲ့မယ်ဆိုရင် HIV ရောဂါပိုးကူးစက်ခံရခြင်းမရှိတဲ့ရင်းနှီးငယ်လေးတွေကိုမွေးဖွားပေးနိုင်တယ်လို့အရေးပြားတဲ့ကာလာသားရောဂါအထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကပြောပါလေ
တချို့ဒီမှာ solution တော့ before marriage ပေါ့နော်အိမ်အောင်မပြုတ်ခင်မှာသူရဲ့လေဆက်ဆံမဲ့ပါနာပေါ့တော့တော့အိမ်အောင်ရှိရခင်မွန်းဒါဇနီးမဖြစ်ခင်မှာတော့စစ်စေးထားလို့ရှိရင်ဒါပို့ပြီးတော့ကောင်းပါတယ်နောက်ကလေးတွေပါတယ်ယူမယ်ဆိုလို့ရှိရင်လည်းဒီကြိုတင်ပြင်ဆင်ပြီးတော့စီစဉ်ဆရာရှိရစီစဉ်လို့ရတော့ ARD C ရော Antiretroviral Therapy ဆေးတောက်ထားမယ်ဆိုလို့ရှိရင်လည်းအဲခန္ဓာကိုယ်ထဲမှာ HIV viral load ဆိုပိုးကောင်းရည်တွေကျသွားတယ်အဲ့ဒီခါမှာမိသားစု planning ပေါ့နော် family planning အနေနဲ့ကလေးယူမယ်ဆိုလို့ရှိရင်လည်းဒါစဉ်းစားစီမံကိန်းဆွဲပြီးတော့စီစီတောက်ထားမယ်ကာကွယ်စားမယ်လုပ်ထားမယ်ဆိုရင်ပို့ပြီးတော့ကောင်းပါတယ
် HIV ယောဂပိုးဟာကြောက်စရာကောင်းတဲ့ယောဂပိုးတစ်ခုဖြစ်ပေမဲ့ယောဂအဆင့်နှိမ့်တုံးမှာစိတ်ကုသမှုတွေကိုစနစ်တကျခံယူနိုင်ခဲ့မယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်တောင်းနိုင်ပြီဖြစ်ပါတယ်ယောဂဘုရှိတယ်လို့သိတည်ချင်းတက်ကြွနားလာတဲ့ဆရာဝန်တွေနဲ့ပြတ်တာတိုင်ပင်ပြီး ARD ဆေးဝါးတွေကိုအမြန်ဆုံးတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကပြောပါတယ
်အမှတ်ထားတာကတော့ HIV ဘုရှိတယ်ကိုကဘလောက် CD ဘုဘလောက်ဆိုရင်ဆေးပေးတာဆိုကိုဆိုလို့ရှိရင်တော့သူ HIV ဘုရှိတာနဲ့ဟိုဆေးမမှန်တောက်မယ်ဆိုလို့ရှိရင်ဆေးကို ARD ဆေးပေါ့နော် Antiretroviral Therapy ကိုစပြီးတော့ပေးနိုင်တယ်စောစောစီပေးထားလို့ရှိရင်သူ့ရဲ့ကိုကအစနစ်ကစိုးစိုးဝါမပြည့်စည်ခင်မှာဆေးတောက်ရတဲ့အတွက်ကြောင့်မို့တာမန်အများလူတွေလိုပဲကြမ်းကြမ်းမှမှနေနိုင်တော့တက်တန်းစီနေဖို့ဖြစ်နိုင်တာပေါ့နော်
HIV ယောဂပုဂ္ဂိုလ်ထိ ंछ ုပ်ထားနိုင်တဲ့ဆေးဝါးတွေရှိနေပေမဲ့ယောဂကူးစက်မှုမရှိတာဟာအကောင်းဆုံးဖြစ်တာကြောင့်ယောဂကူးစက်ခံရမယ့်နည်းလမ်းတွေကိုသတိပြုရှောင်ကြဉ်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ရိုဟင်ဂျာပြည်သနာသည်မွတ်စလင်ဗုဒ္ဓဘာသာပရိပခါမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဥထေဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်ဒီပတ်ရဲ့စီစဉ်ကတော့ဝါရဲ့သတင်းစာဆရာကြီးဘာတစ်လီနာရဲ့ Scroll Media တို့ရခိုင်မြောက်ပိုင်းအရေးဆက်သွယ်မေးမြန်းချက်ဒုတိယပိုင်းဖြစ်ပါတယ်ဒီရိုဟင်ဂျာပြည်သနာအပေါ်ဒေါက်ဆန်းစုကြည်ဘာလို့နိုင်တယ်လဲဘာလို့တင့်တယ်လဲဒီပြည်သနာဟာဒေသအတွင်းဘလို့ရိုက်ခိုက်နေတယ်လဲပြည်လည်နိုင်တဲ့အလားအလာစာရတွေကိုမေးမြန်းဖြေဆိုထားပါတယ်ဥကြောစံတာကဘာသာပြန်ဆိုထားပြီးတော့ကိုညဝဲအောင်နဲ့တူတင်ဆက်ထားတာကိုနားဆင်ပါရှင
် ERC အဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအ ਨੇ အများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်ယူနီဖောင်းတွေရှိတယ်ယာဒူးအဆင့်တွေတတ်မှတ်ထားကြတယ်တက်ခွဲတက်ရင်တက်မှစတာတွေဖွဲ့စည်းထားကြတယ်မောင်မြန်တနက်ဒါမှမဟုတ်ဆက်တနက်တွေလည်းကင်ကြပါတယ်အာစာရဲ့နီးလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းတိတ်ကွဲပါတယ်သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲသူတို့ကလက်နဲ့တိတ်မရှိဘူးဓာတ်တွေလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြန်မာပြည်တွေကတခြားတိုင်းရင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗျအ
ဲသူတို့မှာအင်အားဘယ်လောက်ရှိတယ်လို့ခန့်မှန်းပါသလဲ
ကျွန်တော်အတိအကျတော့မသိပါဘူးဩဂုတ်လ25မတိုင်ခင်ကတော့900 600လောက်အမေရိကန်တွေဘင်္ဂလားဒေ့ရှ်ကမှတင်နန်းတွေတက်ပြီးတော့တင်နန်းဆရာတွေအားလုံးကလည်းအာဖဂန်စစ်သားဟောင်းတွေတင်နန်းဆရာတွေ150လောက်မှအားလုံးကနိုင်ငံခြားသားအများစုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေတိုက်ခိုက်ရေးသမားတွေတဲကတချို့ဆိုရင်ပါကစ္စတန်နဲ့အင်ဒိုနီးရှားနောက်ပြီးတော့ဥဇ်ဘက်စကစ္စတန်ကလည်းတင်းရောက်ပါတယ်သူတို့ကိုသူတို့မလေးလို့ပြောတဲ့သူတွေလည်းပါတယ်မလေးရှားလားထိုင်းတောင်ပိုင်းကလားဆိုတော့ကျွန်တော်သိချာမသိပါဘူ
းဆိုတော့ဒီလူတစုဟာရခိုင်ကမဟုတ်ဘူးဆိုရင်ရခိုင်ပြည်နယ်လွတ်လပ်ရေးအတွက်ဘာကြောင့်လာပြီးတိုက်နေကြသလဲ
တခြားအဆင့်တွေမှာဒေသတွင်းကလူတွေကိုထယ်သွင်းခန့်အပ်ထားပါတယ်ဒီလိုပါဝင်လာတဲ့လူတွေဟာနှင်းနဲ့ချီပြီးဆက်ဆံပြုမှုခံလာရတဲ့ပုံစံတွေကိုခံမြင်းဒေါသထွက်နေတဲ့လူငယ်တွေပါဒါပေမဲ့ပါကစ္စတန်သားတွေဥစ်ဘက်တွေမလေးတွေဘာလို့ပါလာစရာရှိသလဲတကယ်တော့အဲ့ဒီလူတွေကဂျေဟတ်ဘာသာရေးစစ်ပွဲဖြစ်အောင်လုပ်နေကြတာပ
ါဆိုတော့ဒီလူတွေဟာဒေသတွင်းကသူတို့ကိုသူတို့ရိုဟင်ဂျာလို့ဆိုသူတွေထောက်ခံမှုကိုဘယ်လောက်ရတယ်ခင်ဗျာရရောရပါသလား
သိမရပါဘူးအများကြီးကွဲနေကြတယ်ထင်ပါတယ်ဩဂုတ်25တိုက်ခိုက်မှုအတွက်အာစာအဖွဲ့အပြစ်တင်ခံရပါတယ်။ဘာကြောင့်တိုက်တာလဲ။ဘာကြောင့်သွားဆတာလဲလို့အပြစ်တင်ခံရပါတယ်။အာစာအဖွဲ့ရဲ့တိုက်ခိုက်မှုဟာအချိန်ကြိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်။ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ရီပိုင်းအတွင်းမှာတိုက်တာပါ။တကယ်တမ်းတော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါ။ဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝမှိမ့်မိန်သွားပါတယ်။ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူး။သူတို့ကစီးရီးယားလှုပ်ရှားဖို့ပိုလိုချင်နေတာပါ။ဒါကြောင့်တစ်ဖက်မှာစစ်တပ်ကိုသွားဆရကောင်းလားဆိုပြီးလူတို့ကအပြစ်တင်နေချင်းတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါတယ်
။အနောက်တိုင်းမီဒီယာတွေကဒီပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကင်တွယ်မှုကိုအထုတလဲဝေဖန်ကြပါတယ်။ဘာတိဘာပြောချင်ပါသလဲ။
2015မှာတရားမျှတတဲ့ရွေးကောက်ပွဲလုပ်ခဲ့ပေမဲ့အရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုကင်ထားတဲ့စစ်တပ်ကနိုင်ငံကိုအဓိကမောင်းနှင်နေတာပါဖြစ်နေပြနေတာတွေကိုကြည့်ရင်ဒေါ်ဆန်းစုကြည်နဲ့လုံးဝကင်းလွတ်နေပါတယ်ဒါကြောင့်သူ့အနေနဲ့ဘယ်သူ့ကိုမှပြပြသာသာအမိန့်မပေးနိုင်ပါဘူးစစ်တပ်ဟာကကွေးဦးစီးချုပ်ရဲ့အမိန့်ကိုသာနာခံပါတယ်ရွေးကောက်ခံခေါင်းဆောင်တွေရဲ့အမိန့်ကိုမနာခံပါဘူးသူဟာတတိထားရှောင်လန်းနေရပါတယ်သူဟာရိုဟင်ဂျာတွေအတွက်ပြောလာမယ်ဆိုပါစို့ဗျာအဲ့ဒီအခါမှာသူနိုင်ငံရေးကိုသူတက်လိုက်သလိုဖြစ်မှာပါသူ့ရဲ့မဲဆန္ဒရှင်အများအပြားဒီပြဿနာမှာဘယ်လိုရပ်တည်ကြရလဲဆိုတာသိရှင်းပါတယ်သဘောထားတင်မာတဲ့ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံမှုပြသလိုက်ရင်အနောက်တိုင်းသတင်းလောကကအပြင်းထန်ဝေဖန်လိမ့်မယ် ူဘာမှမလုပ်ပဲနေရင်လဲအခုကြုံနေရတယ်လို့ဝေဖန်ခံရမှာပဲဒါအတူတည်းအင်မတန်တိမ်မွေ့ပြီးအတိန်ဆောင်လုံးဝမခံနိုင်တဲ့အခြေအနေမျိုးပါဒေါ်ဆန်းစုကြည်အနေနဲ့လုတ်ခဲတင်းရဲ့သားနဲ့မလုတ်ခဲတာကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုတွားရောက်ပြီးတော့ဒီရွေးကောက်ခံနိုင်ငံရေးသမားတချို့ကိုတွေ့တဲ့ကိစ္စပါရခိုင်မျိုးသားပါတီခေါင်းဆောင်ကိုမကြိုက်လို့သူလုံးမမဟုတ်ပါဘူးဒါပေမဲ့ရခိုင်မှာအယက်သားတွေရဲ့အခန်းကဏ္ဍလည်းရှိနေတယ်ဆိုတော့အတိမတ်ပြုပြသဖို့လိုအပ်ပါတယ်ဘာမှပြောနေစရာမလိုပါဘူးဗျာစေယုံတစ်ခုကိုသွားကြည့်တာမျိုးလူမှုအတိုင်းဝိုင်းအားလုံးကလူတွေနဲ့တွေ့ဆုံတာမျိုးတွေလုပ်ခဲ့ခြင်းအဖြစ်ဘောင်ကျင်းလုံးနဲ့အယက်သားတွေရဲ့အခန်းကဏ္ဍကိုချက်တွင်ပေးနိုင်မှာဖြစ်ပါတယ်
ဒီဟန်ရေးကိုတုံ့ပြန်တဲ့နေရာမှာအိန္ဒိယနိုင်ငံဟာအနောက်တိုင်းဒီမိုကရေစီနိုင်ငံအများစုနဲ့မတူပဲအတိအလင်းရှုတ်ချတာလည်းမတွေ့ရပါဘူးဒီလိုလုပ်တာအိန္ဒိယအစိုးရအတွက်မှန်ကန်တဲ့လုပ်ရလို့ထင်ပါသလား
ဒါအမှန်နဲ့မှားတယ်ဆိုတာကျွန်တော်ပြောရမယ့်ကိစ္စမဟုတ်ပါဘူးဒါပေမဲ့မြန်မာအတွက်အရေးကြီးဆုံးအိန္ဒိယချင်းနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ဟာအနောက်နိုင်ငံတွေလိုရှုံချတာမျိုးမလုပ်ကြပါဘူးဒါဟာမဟာဗျူဟာအရေးကြောက်ဆိုတာထင်ရှားပါတယ်မြန်မာဟာတရုတ်ဖို့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်အရေးကြီးပါတယ်။အိန္ဒိယအဖို့ဆိုရင်လည်းအရှိတောင်အာရှစီသွားရာတကားပေါက်လည်းဖြစ်နေပါတယ
်။အိန္ဒိယအစိုးရဟာရိုဟင်ညာဒုက္ခသည်တွေနဲ့ပတ်သက်ပြီးတင်းမာတဲ့ရည်တည်မှုကိုမကြိုက်ခင်ကပြသခဲ့ပါတယ်။ရိုဟင်ညာတွေဟာလုံခြုံရေးချင်းချောက်မှုတရားတောင်ဖြစ်နိုင်တယ်လို့ဆိုထားပါတယ်။ဒါကဘယ်လိုပြောချင်ပါသလဲ
။လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒီလိုရည်တည်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်။လုံလုံစင်မှာတော့စိုးရိမ်လောက်တဲ့အထောက်အထားတွေမတွေ့ရသေးပါဘူး။ဆိုတော့တကယ်မရှိသေးပါဘူးဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာဒုက္ခတွေက8သိန်းလောက်ရှိနေတာပါသူတို့ဘယ်ကိုသွားမှလဲဘင်္ဂလားဒေ့ရှ်မှာလူဦးရေငကူကမှပိုပြီးတော့ပြုတ်သိမ့်နေတာလူနေကျဲတဲ့နေရာဆိုလို့ရှာရှာပပတနေရာပဲရှိပါတယ်စစ်တကောင်းတောင်နှန်းဒေသဖြစ်ပါတယ်ကျွန်တော်ရရှိတဲ့အချက်လက်တွေမှန်မဲ့ဆိုရင်ပေါ့လေအဲ့ဒီဒေသမှာရှိနေတဲ့ဗုဒ္ဓဘာသာဝင်ချက်မာတွေနဲ့မာမာတွေအထူးစိုးရိမ်နေကြမှာပါ
ဒီပြဿနာဟာတောင်အာရှဒေသကိုဘယ်လိုရက်ခတ်နိုင်တယ်ထင်ပါသလဲဘာတို့
ပြောဖို့တော့နည်းနည်းစောပါသေးတယ်ရုတ်တရက်ပဲအဲ့ဒီဒေသတွင်မှာဒုက္ခတွေကြီးများပြားလာတာပါအစိုးရအစ္စလာမစ်အုပ်စုတွေကဒီအခြေအနေကိုအခွင့်ကောင်းယူဖို့ကြီးနေကြတယ်ဆိုတာလူတိုင်းသိပါတယ်အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကအုပ်စုတွေဟာအဲ့ဒီတွေကသူတို့အတွက်တပ်သားအသစ်ရှာနေကြပါတယ်စစ်သွေးကြတုံ့ပြန်မှုဖြစ်လာရင်တော့ဒေသတွင်တိတ်ဆိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်မှာပါဘင်္ဂလားဒေ့ရှ်မှာမကြခင်ရွေးကောက်ပွဲကျင်းပဖို့လည်းရှိနေတယ်ဆိုတော့ထက်တွေ့ရပါလိမ့်မယ်။တချိန်လုံးကဘင်္ဂလားဒေ့ရှ်ဟာမြန်မာစစ်တပ်နဲ့လက်တွဲပြီးရိုဟင်ဂျာတပုံတွေကိုတိုက်ခိုက်ဖို့ကမ်းလှမ်းခဲ့ဘူးပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်မခံဘူးလို့တောင်ငင်းဆန်ခဲ့ဘူးတာရှိပါတယ်။ဒါပေမဲ့ပြဿနာကတိတ်ကြီးထွားလာတော့ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့အဝါမီအဖွဲ့ချုပ်အစိုးရကရက်တီချက်ပြောင်းသွားပါတယ်။ဘာသာရေးအယူသီးအခြေခံဝါဒီဂျမားအီအစ္စလာမီတွေဒီအခြေအနေကိုအမျက်ထုတ်မဲ့အရေးကိုဟန်တားနိုင်ဖို့အတွက်ပြောင်းသွားတာပါတကယ်လို့ရိုဟင်ဂျာတောင်းချမ်းသူတွေနဲ့နီးစပ်တယ်လို့သိကြတဲ့ဂျမားတွေရဲ့ထောက်ခံမှုနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားဝါဒီ BNA ကသာအနိုင်ရလာရင်တော့ဒီလုံခြုံရေးအတွက်အထူးစိုးရိမ်စရာဖြစ်လာပါလိမ့်မယ်ဒါကြောင့်လဲရှိတ်ခါစီနာအနေနဲ့ဒုက္ခသည်တွေဘက်ကရက်တီပါတယ်ဆိုတဲ့အကြောင်းအပူတပြင်းပြသခြင်းနေတာဖြစ်ပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမကြခင်ကရရှိခဲ့တဲ့ဒုက္ခသည်ပြန်ပို့ရေးသဘောတူညီချက်ကိုဘယ်လိုသဘောရပါသလဲ
အဲ့ဒါတော့ရုပ်ပြပါဗျာဘာမှဖြစ်လာမှာမဟုတ်ပါဘူးပထမတစ်ချက်ကစီစီရေးလုံးမှာပါဒီလူအများအပြားမှာဘယ်အထောက်ထားမှမရှိပါဘူးနောက်တစ်ချက်ကတော့သူတို့ရောပြန်သွားကျင်ကြရဲ့လားဆိုတာပဲစစ်တပ်ကရေးဆက်လှုပ်လှုပ်လိုက်တာကဘယ်တော့မှပြန်မလာခြင်းအောင်လှုပ်လိုက်တဲ့သဘောလို့ကျွန်တော်ထင်ပါတယ်နောက်ပြီးသူတို့ဘဲဟူပြန်လာမှလေသူတို့အိမ်တွေကမီးလောင်သွားခဲ့ပြီလေ
ဒီပြဿနာမကြခင်ပြည်လည်းမဲ့အလားအလာကိုမြင်ပါသလားဗျာ
ဒါတော့ဖြေဖို့တိတ်ခက်ခဲပါတယ်ရိုးရိုးသားသားပြောရရင်ကျွန်တော်မဖြေနိုင်ပါဘူးသူတို့ဘင်္ဂလားဒေ့ရှ်မှာနေနိုင်မလားဆိုတော့နေနိုင်ပါတယ်ဒါပေမဲ့သူတို့ဟာစစ်တကောင်းတောင်နှန်းဒေသအတွက်ပြဿနာဖြစ်နေပါတယ်ဆိုရင်တတိယနိုင်ငံတစ်ခုကိုသွားကြမလားဘသူကရောသူတို့ကိုလက်ခံပါလေ
သရရှင်ခင်ဗျာဘတ်လစ်နာဟာအခုခါပိတ်သိမ်းသွားပြီဖြစ်တဲ့ Far Eastern Economic Review သတင်းမဂ္ဂဇင်းရဲ့မြန်မာရေးရာသတင်းထောက်ဖြစ်ပြီးအသက်20နှစ်အရွယ်1989ခုနှစ်မှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီး1962က2010အထိကာလရှည်ကြာစွာစစ်တပ်ကြီးစိုးအုပ်ချုပ်မှုဖြစ်ရပ်တွေကိုနှစ်ပေါင်း30လုံးရေးသားတင်ပြခဲ့ပါတယ်။ ူရဲ့ရေးသားမှုတွေကြောင့်1982မှာမြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါပေမဲ့သူဟာအဲ့လိုပိတ်ပင်မှုကိုဖီဆန်ပြီးတော့အိန္ဒိယနယ်မြေနာဂတောင်တန်းဒေသတစ်ဆင့်မြန်မာနိုင်ငံထဲကိုသူ့ရဲ့ဇနီးတွေဆိုင်းနှောင်းနဲ့အတူဝင်ရောက်ခဲ့ပါတယ်။ဆိုင်းနှောင်းဟာမြန်မာနိုင်ငံသူရှမ်းအမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအချိန်ကသူဟာသူ့ရဲ့သမီးငယ်ကိုမွေးဖွားပြီးခါစားဖြစ်ပါတယ်။သူတို့ဟာရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာဆက်စစ်လက္ခဏာကြံမြင့်ပြီးတဲ့နောက်နောက်ဆုံးမှာတရုတ်ပြည်ဘက်ကိုရောက်ရှိသွားခဲ့ရပါတယ်။ဒီခီးဟာကြမ်းတမ်းလှတဲ့အပြင်လူမျိုးစုလက်နက်ကိုင်မျိုးစုံတို့နယ်မြေတွေလည်းဖြစ်ပါတယ်။အဲ့ဒီခီးစဉ်ရဲ့ရလကတော့ Land of Jade A Journey from India Through Northern Burma to China ကျောက်စိမ့်မြေမြန်ပြည်မြောက်ပိုင်းကိုဖြတ်ပြီးအိန္ဒိယမှသည်တရုတ်သွားခီးဆွဲစာအုပ်ပဲဖြစ်ပါတယ်။ဒီစာအုပ်ဟာမြန်မာတိုင်းရင်းသားအင်အားစုတွေနဲ့ပဋိပက္ခတွေကိုထက်ထက်ဝင်ဝင်အကြဆုံးရေးသားထားတဲ့စာအုပ်လို့မှတ်ယူခံရတဲ့စာအုပ်ဖြစ်ပါတယ်။ဆွေဒင်လူမျိုးသတင်းစာဆရာဘတ်တလစ်နာဟာအစ်တောင်အရှာရဲ့နိုင်ငံရေးစာအုပ်ပေါင်းမြောက်များစွာကိုလည်းရေးသားခဲ့သူဖြစ်ပါတယ်။အခုတင်ပြခဲ့တဲ့အင်တာဗျူးဟာကျွန်တော်မင်းမြန်းတဲ့အင်တာဗျူးမဟုတ်ပဲကျွန်တော်ကဘာသာပြန်ဆိုတင်ပြခြင်းသာဖြစ်ကြောင်းပြောကြလိုပါရခင်ဗျာ။ကျေးဇူးတင်ပါတယ်။
သောဆန္ဒရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုဒီခါမှာတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါတယ်။ကိုရနိုင်တင်ဆက်ထားတာကိုနားဆင်ပါရှင
်။ကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။Real Madrid သင်းကတော့ Ronaldo ရဲ့ဂိုးနဲ့ FIFA ကမ္ဘာ Club Champion ဖလားကိုအနိုင်ရပြီးတော့နှစ်နှစ်သက်တိုက် Champion ဖြစ်သွားပါတယ်။ England Premier League ဘောလုံးပွဲမှာတော့ Manchester City အသင်းဟာဘောလုံးရာသီထပ်ဝက်မကြိုးခင်မှာပဲ17မှတ်အသားနဲ့ရှေ့ကနေဦးဆောင်နေပါတယ်။ပြည်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကာကာဟာဘောလုံးသမားဘဝကနေအနားယူလိုက်ပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။Real Madrid ကတော့ FIFA ကမ္ဘာ Club Champion ဖြစ်သွားပါပြီ။ UAE နိုင်ငံမှာကျင်းပတဲ့2019ခုနှစ် FIFA ကမ္ဘာ Club Champion များဖလားဘောလုံးပွဲမှာဥရောပ Champion Real Madrid အသင်းကတောင်အမေရိက Champion Gremio အသင်းကိုတကူးကူးမြှင့်နဲ့နိုင်ရပြီးတော့ Champion ဖြစ်သွားခဲ့တာပါ။ Real Madrid အသင်းအတွက်နိုင်ကိုကိုတော့ Portuguese တိုက်စစ်မှု Cristiano Ronaldo က52မိနစ်မှာ Free Kick ကနေသွင်းယူသွားခဲ့တာဖြစ်ပါတယ်။ Real အသင်းဟာ Champion ဖြစ်သွားတဲ့အတွက် FIFA ကမ္ဘာ Club Champion ဖလားကိုနှစ်နှစ်သက်တိုက်အနိုင်ရတဲ့ပထမဆုံးအသင်းဖြစ်လာခဲ့သလို FIFA ကမ္ဘာ Club Champion စုကိုလည်း၃ချိန်မြောက်ရလိုက်တာဖြစ်ပါတယ် Real Madrid နီးပြား Zinedine Zidane ကတော့သူတို့ Champion ဖြစ်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Eso es lo que tiene este vestuario justamente eso yo creo que interpretamos muy bien el partido
ကျွန်တော်ပွဲစကလေးကသေချာစူးစိုက်ပြီးတော့ကောင်းကောင်းကစားနိုင်ခဲ့ပါတယ်သေချာကူကစားနိုင်ခဲ့တာပါနောက်တန်းမှာရောအသင်းသတင်းလုံးအနေနဲ့ပါအကောင်းဆုံးကစားနိုင်ခဲ့ပါတယ်ဘောလုံးပတ်ဆိုင်မှုပိုင်းမှာလည်းကျွန်တော်တို့ပြိုင်ပွဲအတွက်အခက်အခဲဖြစ်စေခဲ့ပါတယ်။ချန်ပီယံဖြစ်တဲ့အတွက်ကျွန်တော်အယံပျော်ပါတယ်
။ဒီပွဲမှာ Real အတွက်အနိုင်ကိုသွင်းပေးခဲ့တဲ့ Portuguese တိုက်စစ်မှု Ronaldo ကတော
့ Muy contento en primer lugar por ganar este trofeo que mucho queríamos.
ကျွန်တော်တို့တကယ်လိုချင်နေတဲ့ Super ကိုရလိုက်တဲ့အတွက်ကျွန်တော်အယံပျော်ပါတယ်။ Real Madrid အသင်းဟာတစ်နှစ်အတွင်း Plus 5လုံးကိုဘယ်တော့မှမရဘူးပါဘူး။အသင်းသားတွေရောတသင်းလုံးမှပျော်နေတယ်ဆိုတာထင်ရှားပါတယ်။စန်ဂျီနီဆိုတာကတော့သူ့လိုလိုဖြစ်လာတာပါ။ကျွန်တော်အနေနဲ့ FIFA ကမ္ဘာ Club Champion ဖလားမှာဂိုးအများဆုံးသွင်းတဲ့သူဖြစ်ဆန်းငိန်တင်နိုင်ခဲ့တယ်ဆိုတာကိုသိရတဲ့အတွက်ကျွန်တော်ပြောပါရစေ
။တတိယနေရာလူပွဲမှာတော့ Mexico နိုင်ငံကပတ်ချူကာအသင်းက UAE နိုင်ငံက Al Jazeera အသင်းကို၄ဂိုးတကိုးနဲ့နိုင်ပြီးတော့တတိယရသွားခဲ့ပါရခင်ဗျာ။Premier League ဘောလုံးပွဲတွေမှာတော့မပေးစရာထိတ်ကနေပြေးနေတဲ့ Manchester City အသင်းကတော့ဒီတစ်ပတ်မှာလဲ Tottenham ကိုအနိုင်ရပြီးတော့16ပွဲသက်တိုက်အနိုင်ရသွားခဲ့ပါတယ်။ Man City နဲ့ Tottenham တို့စနေနေ့ကကစားခဲ့ကြတာမှာ Man City က၄ဂိုးတကိုးနဲ့နိုင်သွားခဲ့တာပါ။ Man City အတွက်ဂိုးတွေကိုတော့ Gundogan, De Bruyne တို့ကတကိုးစီသွင်းခဲ့ပြီး Sterling က၂ဂိုးသွင်းပေးခဲ့ပါတယ်။ Man City နီးပြ Guardiola ကတော့သူတို့အနိုင်ရလိုက်တာနဲ့ပတ်သက်ပြီ
း and we made an outstanding performance so we score quite four goals we get amount of
ကျွန်တော်တို့အကောင်းဆုံးခြေစွမ်းပြနိုင်ခဲ့ပါတယ်ကျွန်တော်တို့ဟာအကောင်းဆုံးအသင်းတွေတဲကတသင်းလည်းဖြစ်ကမ္ဘာအကောင်းဆုံးနီးပြတွေတဲကတယောက်ရဲ့အသင်းကိုဂိုးသွင်းခွင့်အများပြားရပြီးတော့၄ဂိုးသွင်းနိုင်ခဲ့တာပါ ဒါကြောင့်မလို့စိတ်ဓာတ်ပိုင်းပြီးတော့16ပွဲအထိတပွဲပြီးတပွဲနေရတာကကျဉ်းနှက်စရာပါ။အဲ့ဒီအတွက်ကျွန်တော်ဂုဏ်ယူပါတယ်။ကျွန်တော်ရဲ့နီးပြအဖွဲ့အတွက်လည်းဂုဏ်ယူပါတယ်
။မက်ဆီဒီသင်းကိုရှုံးလိုက်တာနဲ့ပတ်သက်ပြီးတော်တော်နီးပြပိုချက်တီနိုကတော့အခုလိုပြောပါတယ
်။ First of all I think that the better team won. That is my first sentence.
ပိုကောင်းတဲ့အသင်းအနိုင်ရသွားတယ်ဆိုတာပထမဆုံးအနေနဲ့ပြောချင်ပါတယ်။ပွဲကိုပြန်သုံးသပ်ကြည့်ရင်တော့ကျွန်တော်တို့ပထမဆုံးပြီးလိုက်ရတဲ့ဂိုးကသူတို့အတွက်တကယ်ကြီးမားတဲ့ဆုလက်ကြီးပါ။အဲ့ဒီဂိုးကအချင်းတွေကိုလုံးဝအပြောင်းလဲဖြစ်သွားစေပါတယ်။သူတို့ကစားတာရန်ကောင်းပြီးတော့အရှင်လဲကောင်းနေပါပြီ။သူတို့ဘာကြောင့် Premier League မှာအကောင်းဆုံးအသင်းဖြစ်နေလဲဆိုတာကိုလည်းပြနေပါတယ်
။ Mercedes သင်ဟာဒီပွဲအနိုင်ရလိုက်တဲ့အတွက် Premier League မှာ16ပွဲစတိုက်အနိုင်ရတဲ့စံချိန်တင်နိုင်ခဲ့သလိုရာသီထောက်ဝမကြိုးခင်မှာလည်းဒုတိယနေရာက Man U အသင်းထက်စတမတ်အသာနဲ့ဇယားထိတ်မှာဦးဆောင်နေပါတယ်။ဒီတစ်ပတ်မှာတော့ Man U အသင်းကလည်း West Brom အသင်းကို2ဂိုးတကို Chelsea က Southampton ကို2ဂိုးကိုမရှိ Arsenal က Newcastle ကို2ဂိုးကိုမရှိနဲ့နိုင်သွားပါတယ်ခင်ဗျာ။ဘဇုံနိုင်ငံကကမ္ဘာကျော်ဘောလုံးသမားကာကာဟာဘောလုံးသမားဘွားကနေအနားယူလိုက်ပြီးဖြစ်ပါတယ်။ AC Milan နဲ့ Brazil အသင်းကွင်းလယ်ဖန်တီးရှင်ကာကာကသူဘောလုံးကစားတာကနေအနားယူလိုက်ပြီးဖြစ်ကြောင်းနဲ့သူ့ရဲ့ဘဝအသက်တစ်ခုကိုစတင်ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ Twitter ကနေတင်းအနေနဲ့မှကြေညာခဲ့ပါတယ်။ကာကာဟာဆောက်ဘောလုံးအသင်းမှာခြေစားဘောလုံးသမားဘွားကိုစတင်ခဲ့ပြီးတော့2002ခုနှစ်က Brazil အသင်းနဲ့အတူကမ္ဘာဖလားကိုရခဲ့ပါတယ်။2003ခုနှစ်မှာတော့သူဟာအီတလီနိုင်ငံက AC Milan အသင်းကိုပြောင်းခဲ့ပြီးတော့2008ခုနှစ်မှာ AC Milan နဲ့အတူဥရောပချန်ပီယံစ်လိဂ်ဖလားကိုရခဲ့သလိုကမ္ဘာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုစတာတွေကိုလည်းရခဲ့ပါတယ်။အဲ့နောက်တော့သူကို Real Madrid အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်း Euro 68သန်းနဲ့ဝယ်ယူခဲ့ပါတယ်။ Real Madrid အသင်းမှာထင်သလောက်ခြေစားမပြနိုင်ခဲ့တာကြောင့်နောက်ပိုင်းမှာတော့သူဟာ AC Milan အသင်းကိုပြောင်းခဲ့ပြီးတော့အဲ့ဒီကနေ American ပြည်ထောင်စုက Orlando အသင်းကိုပြောင်းရွှေ့ခဲ့ပြီးအသက်35နှစ်အရွယ်မှာအနားယူလိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုရင်နိုင်တဲ့ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထပ်ရထုတ်လွှင့်ပေးနေပါတယ်ရှင်။ခုထပ်မှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လင်ဦးကကြေညာပေးပါမယ်ရှင်။
American သမ္မတ Donald Trump ဆိုရလက်ထက်ဥပဒေပြုရေးမှာအရေးကြီးတဲ့အောင်မြင်မှုတရားအဖြစ်အခွန်စနစ်ပြုရင်ပြောင်းလဲဥပဒေအတည်ပြုနိုင်တဲ့ပေါ် Republican Party ကအောင်ပွဲခံနေပါတယ် American ပြည်တော်စုမှာအခွန်စနစ်ပြုရင်ပြောင်းလဲဥပဒေတရားကိုမင်းနောက်မှထပ်လုပ်တော်ကမဲခွဲဆုံးဖြတ်လိုက်တာပါဝင်ငွေကွန်ရှက်ချရေးနဲ့အလုပ်ကရရှိအဲ့ဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထပ်လုပ်တော်အမတ်50ယောက်ကထောက်ခံမဲပေးပြီးဒီမိုကရက်အမတ်48ယောက်ကတော့ကန့်ကွက်မဲပေးခဲ့ကြတာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ရဲ့ချင်းချောက်မှုကိုဆန့်ကျင်ပြီးညှဉ်းနှုံးမှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာရှိလာတဲ့နိုင်ငံပေါင်း16နိုင်ငံရဲ့ညီလာခံတစ်ခုကိုအမေရိကန်နဲ့ကနေဒါနိုင်ငံတို့ကကမကထလို့ကျင်းပသွားဖို့ရှိပါတယ်။ဆွေးနွေးပွဲကိုတော့လာမယ့်ဇန်နဝါရီလ16ရက်နေ့ဗန်ကူးဗားမြို့မှာကျင်းပသွားမယ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးတို့ကမနေ့တုန်းကပဲကြေညာခဲ့ကြတာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ဆန်းစစ်ဆေးသူရန်ကြီးလီကိုမြန်မာနိုင်ငံဝန်ဝင်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေရကညှင်းဆန်းလိုက်ပါတယ်။ရှိလာတဲ့မြန်မာနိုင်ငံကိုတွဲရောက်ပြီးလူ့ခွင့်ရေးခြေအနေတွေကိုဆောင်ဆန်းစစ်ဆေးဖို့ရှိနေချင်မှာပဲခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့အထူးကိုယ်စားလှယ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆွေရရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စိတ်ပြည့်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူ့ခွင့်ရေးထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်းတာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာဖြစ်ရှုမြင်နေကြောင်းလည်းအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့တာပါ။ဖက်စစ်ခံထားတဲ့ရိုက်တာသတင်းတော်နှုတ်ကိုအမြန်ဆုံးပြန်လုပ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူနဲ့ဥရောပသံတမန် EU နိုင်ငံခြားမူဝါဒရေးအကြီးအကဲတို့ကနေ့တုန်းကပဲတောင်းဆိုလိုက်ကြပါတယ်
။သတင်းကြီးချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါ။ဒီညတိုက်စီစဉ်ထုတ်လွှင့်ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Folaric ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တက်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီခန့်လိုင်းဒိုမီတာ2440 4850အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်။VOA ကိုနားဆင်သူအားလုံးကိုထူးခဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
် This program has come to you from the Voice of America, Washington. Welcome to the Voice